မြန်မာနိုင်ငံရေးမှာထိုင်းနိုင်ငံကပုံမပါဝင်ပတ်သက်လှုပ်ဆောင်ပေးပြီးဖွဲ့စည်းပုံအခြေခံဥပဒေအသေးအတည်ပြုရေးအတွက်မေလမှာကျင်းပမယ်လို့မြန်မာစစ်အစိုးရကကြေညာခဲ့တဲ့ပြည်လုံးကျွတ်လူထုဆန္ဒခံရေးဝဲကျင်းပရမှာလဲထိုင်းနိုင်ငံရဲ့အတွေ့အကြုံကိုမျှဝေပေးလိုတယ်လို့စင်ကာပူမှာဒီသတင်းပတ်အတွင်းကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးထဲမှာထိုင်းနိုင်ငံသားရေးဝန်ကြီးအသေးနိုပဒွန်ပထမကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒီပြောကြားချက်နဲ့ပတ်သက်လို့တုံ့ပြန်ချက်တချို့ကိုတော့ဒလော့လာတန်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစိုးဝင်းလည်းPPP ပါတီခေါ်ပြည်သူ့အင်အားပါတီဦးဆောင်တဲ့ဝင်ကြီးချုပ်ဆမတ်စွန်တရာဝေးရဲ့6ပါတီညွန်ပေါင်းအစုရတက်လာဂါဇာကတော့ထိုင်းနိုင်ငံဂျာယီဝင်ကြီးတဲ့နော်ဘတွန်ပထမကနေမြန်မာနိုင်ငံရေးဟာပြည်တွင်းရေးဖြစ်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဝင်ရောက်ဆွတ်ပက်ချင်းမပြုတ်ဘူးဆိုတဲ့အာဆီယံအသင်းကြီးရဲ့ရေဘူးရဆွဲကင်ထားတဲ့ policy ကိုကျင့်သုံးဖို့ရှိတယ်လို့သတင်းတော်တွေကအစပိုင်းကရထားပြောကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့စင်ကာပူမှာမကြာသေးမီကကျင်းပခဲ့တဲ့အာဆီယံနိုင်ငံဂျာယီဝင်ကြီးများစီဝေးပွဲမှာတော့မြန်မာနိုင်ငံရေးမှာထိုင်းနိုင်ငံကပုံမပါဝင်ဆောင်ရွက်ပြီးမယ်ဖွဲ့စည်းပုံအခြေခံဥပဒေအသေးမူကြားအတည်ပြုနိုင်ရေးအတွက်မေလကျင်းပဖို့ရှိတဲ့ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲမှာလည်းထိုင်းနိုင်ငံကမကြာသေးမီနှစ်များကကျင်းပခဲ့တဲ့တွေ့ကြုံတွေကိုမျှဝေဖလှယ်လို့တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ဒါကို Forum Asia ကပြောခွင့်ရပုဂ္ဂိုလ်စွန်နိုင်ဖတ်ဆုကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လို့သူကတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲနဲ့တက္ကသိုလ်2009ခုရွေးကောက်ပွဲဟာအနာသိစဆူရလက်အောက်မှာကျင်းပခဲ့တာဖြစ်ပေမဲ့စစ်တပ်အနေနဲ့မဲဆန္ဒရှင်တွေကိုချင်းချောက်တာရွေးကောက်ပွဲကျင်းပရေးကော်မတီတွေကိုကြိုးကင်တာမရှိခဲ့တဲ့အတွက်ထိုင်းမဲဆန္ဒရှင်တွေအနေနဲ့သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတော့ထိုင်းနိုင်ငံနဲ့မတူဘူးလို့သူကထောက်ပြပါတယ်
။ In Burma what we see instead is that every attempts of the government, every attempts of the SPDC.
မြန်မာနိုင်ငံမှာစစ်စိုးရအနေနဲ့ဒီမိုကရေစီလိုလားတဲ့အုပ်စုတွေရဲ့ပါဝင်မှုကိုကန့်တချုပ်ချေနေတာတွေ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအသစ်မှာတော့မှဒေါအောင်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲမှာမပါဝင်နိုင်ဘူးလို့အဓိပ္ပာယ်ရောက်တဲ့ကန့်တချက်တွေပါဝင်တာတွေ့ရပါတယ်။ဒါအပြင်မြန်မာစစ်စိုးရကကြန့်ခိုင်ဖွံ့ဖြိုးရေးအသင်းကိုအင်အားဖြည့်ထားတာတွေ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းလူလူစုဝေးပွဲကြီးတွေကျင်းပပြီးထောက်ခံအတည်ပြုဖို့ဥတည်တာလည်းဖြစ်ပါတယ်။ဒါကြောင့်တကယ်တော့မြန်မာလူထုကိုယ်တိုင်ဆန္ဒမပါဘဲမြန်မာစစ်စုရကလက်တံမွေးထားတဲ့အုပ်စုတွေရဲ့ထောက်ခံမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုဖို့ရည်ရွယ်တာတွေ့ရတယ်လို့ Mr. Sunai ကထောက်ပြပါတယ်။ဒါကြောင့်လည်းထိုင်းစုရအနေနဲ့တကယ်ထိရောက်စွာအကူအညီပေးလို့ရင်ပြည်လူ့ကျူလူထုဆန္ဒခံယူပွဲကျင်းပပုံကျင်းပနည်းထက်ပြည်သူတွေဘယ်လိုလွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ရကြမလဲဆိုတဲ့အတွေ့အကြုံကိုမြန်မာနိုင်ငံသားတွေကိုမျှဝေပေးဖို့လိုတယ်လို့သူကထောက်ပြပါတယ်။
I would like to see, you know, that the support that Thailand will give to Burma.
ထိုင်းနိုင်ငံနေနဲ့မြန်မာနိုင်ငံကိုအကူအညီပေးရမှာမြန်မာစစ်စုရကိုဦးစားပေးမယ့်အစားမင်းဆန္ဒရှင်ဖြစ်တဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးတင်ပါတယ်။ဆက်ရှိလာကြာခဲ့တဲ့ထိုင်းစစ်အာဏာသိမ်းအစုရရဲ့ချင်းချောက်မှုအန်ဒီယကင်းစွာနဲ့ထိုင်းလူထုဟာကိုယ်စိတ်ကြိုက် PPP ပါတီဦးဆောင်တဲ့အစုရကိုပြီးခဲ့တဲ့နှစ်ကဘဲဘုံဘဲနီရွေးချယ်ခဲ့ကြတယ်။အလားတူအဖြေမျိုးထွက်နိုင်အောင်ထိုင်းနိုင်ငံကမြန်မာနိုင်ငံကိုဘယ်လိုအကူအညီပေးနိုင်မလဲ။မြန်မာစစ်ဘုတ်ချုပ်တွေနဲ့တွေ့ဆုံပြီးပြည်လုံးကျွတ်လူထုဆန္ဒခံယူပွဲနဲ့ရွေးကောက်ပွဲကျင်းပပုံကျင်းပနည်းကိုအကူအညီပေးမယ်ဆိုရင်ဘာမှထိရောက်မှာမဟုတ်ပါဘူး။ရွေးကောက်ပွဲကအစကတည်းကဆင်ထားပြီးဖြစ်တယ်မို့ဒီလိုဆင်ထားတဲ့နိုင်ငံရေးကစားွက်ကိုလူထုကဘယ်လိုပြောင်းအောင်ထိုင်းနိုင်ငံကအကူအညီပေးနိုင်မလဲဆိုတာကိုစဉ်းစားပေးတင်ပါတယ်လို့မစ္စတာဆူနိုက်ကပြောသွားတာဖြစ်ပါတယ်။ထိုင်းချေဆိုင်မြမအရေးလေးလာတုံးသက်သူဖြစ်တဲ့ကိုဝင်းမင်းကတော့ထိုင်းနိုင်ငံကကျင်းပခဲ့တဲ့ဖွဲ့စည်းပုံခြေခံဥပဒေအသစ်ပေါ်ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲကျင်းပတဲ့အတွေ့အကြုံဟာလေမြန်မာနိုင်ငံအတွက်အကျိုးပြုနိုင်တယ်လို့အခုလိုရှင်းပြပါတယ
်။ထိုင်းနိုင်ငံအနေနဲ့ကုညီပြနေတဲ့ကဒီထိုင်းနိုင်ငံရဲ့ပြီးခဲ့တဲ့ဒီလူထုဆန္ဒခံယူပွဲရဲ့အတွေ့အကြုံပေါ့နော်။ဒါထိုင်းနိုင်ငံကပထမအဆုံးလုပ်ခဲ့တဲ့လူထုဆန္ဒခံယူပွဲဖြစ်ပါတယ်။ဖွဲ့စည်းပုံအတည်ပြုနဲ့ဒီဟိုနဲ့ပတ်သက်ပြီးရောပေါ့နော်။ရင်းနှီးအောင်ဆိုလို့ရှိရင်ထိုင်းနိုင်ငံကဟာပါလီမန်ကနေပဲသူကဖွဲ့စည်းပုံအတည်ပြုလို့ရှိရအောင်။အဲ့တော့ဒီထိုင်းနိုင်ငံရဲ့အတွေ့အကြုံကကောင်းသွားတာတွေရှိပါတယ်။ပထမအဆုံးကဖွဲ့စည်းပုံကိုဒီလူထုဆန္ဒခံယူမလုပ်ခဲ့ပါပေါ့နော်။သူကဆွေးနွေးခွင့်တွေတစုံတရာပေးခဲ့ပါတယ်။အဲ့ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကြိုက်တဲ့သူရောမကြိုက်တဲ့သူရောတိုင်းနိုင်ငံလုံးကိုလွှင့်တဲ့ TV တွေ Radio တွေဟလာနောက်သတင်းစာတွေမှာသူတို့ကတော့ညှက်ခုံပွဲတွေသူတို့လုပ်လို့ရပါတယ်ဒီဖွဲ့စည်းပုံကိုလူတွေလေ့လာနိုင်ဖို့အတွက်ဆိုပြီးတော့သူကဒီအိမ်တိုင်းကိုတအင်းကိုဖွဲ့စည်းပုံဟိုနဲ့ပတ်သက်တဲ့စာအုပ်တုပ်ပေါ့နော်အဲ့ဒါကိုသူတို့ဖြန့်ဝေပေးခဲ့ပါတယ်အဲ့ဒါအပြင်သတင်းစာတွေကနေလည်းဒီအချက်ပုံနဲ့သူထည့်ပေးတယ်အင်္ဂလိပ်သတင်းစာမှာဆိုလို့ရှိရင်လည်းရေးကြည့်တဲ့အချက်တွေကိုဟလာဖွဲ့စည်းပုံနဲ့ပတ်သက်တာတွေသူကထည့်ပေးခဲ့တယ်လူတိုင်းကအားလုံးလေ့လာခွင့်ရှိပြီးတော့ခုနကလိုမျိုးဆွေးနွေးပွဲတွေရှိတဲ့အတွက်ဖွဲ့စည်းပုံအပေါ်မှာကောင်းကောင်းနားလည်ပြီးတော့ကြိုက်တယ်မကြိုက်ဘူးသူတို့နော်မဲပေးနိုင်ခွင့်ရှိခဲ့တာပါလေ နောက်တစ်ခုကလည်းမဲယုံတွေတိဆောက်တဲ့ပုံစံပေါ့ထိုင်းနိုင်ငံမှာဆိုလို့ရှိရင်သူကလှည့်ဝဲမယ်ဟလာဖြစ်အောင်ဆိုပြီးသူကဖန်တီးပေးခဲ့ပါတယ်ဆိုတော့ကအဖြူပုံမဲပုံသူမှမရှိဘူးဟလာတိုက်ရိုက်ခုနကဘုံတပုံတည်းကိုပဲဒီဆောက်ရွက်ထဲမှာကိုကဒီထောက်ခံတာနဲ့မထောက်ခံတာကိုပဲသူကရေးအောင်ပဲပေါ့နော်အဲ့ဒီခါကျတော့ဘုံတပုံတွေပဲသွားပြီးတော့ဖြည့်တဲ့အတွက်ဆောက်ရွက်ကိုလည်းခုနကထောက်ခံတာမထောက်ခံတာကိုရေးတဲ့အချိန်မှာဒီလူမင်းတဲ့နေရာမှာရေးရတဲ့အတွက်ကိုဘာမဲပေးလိုက်တယ်ဆိုတာမတိတော့ပဲနဲ့လှုပ်ရမယ်ဖြစ်သွားတာပေါ့အဲ့ဒီခါကျတော့လူတွေကလွတ်လွတ်လပ်လပ်နဲ့နော်အကြောက်တရားမရှိပဲနဲ့နော်စိုးရိမ်မှုမရှိပဲနဲ့မဲပေးခွင့်ရှိခဲ့တဲ့အတွက်ဒါကလွတ်လပ်တယ်တရားမျှတတယ်လို့ပြောလို့ရတာပေါ့နော်နောက်တစ်ခါတော့ဒီမဲယုံဆောင်ချက်မှုဖြစ်ပါတယ်ထိုင်းနိုင်ငံအနေနဲ့ကလူယူသွေးရှင်ယုံတဲ့ပုံစံတွေပေါ့နော်မဲယုံမှာစောင့်မှုတွေသူပြီးခဲ့တာဖြစ်ပါတယ်နောက်ဆုံးတစ်ခုကတော့ဒီဖွဲ့စည်းပုံကိုအတိမပြုလို့ရှိရင်ပေါ့နော်ထိုင်းနိုင်ငံမှာလုပ်ခဲ့တာကအလားအရင်တော့ရှိခဲ့တဲ့ဖွဲ့စည်းပုံပြန်သုံးမယ်ဆိုတော့နီးရှိခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာကျတော့ဒီဖွဲ့စည်းပုံကိုတကယ်လို့ဆန့်ကျင်မဲ့ပေးခဲ့လို့ရှိရင်ပေါ့နော်။ဘယ်လိုဆက်လုပ်မယ်ဆိုတော့အလားအစီအစဉ်မရှိတာကိုတွေ့ရပါတယ်။အဲ့တော့ဒီအချက်တွေကိုကြည့်ချင်းအပြင်ထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံကိုသူတို့အတွေ့အကြုံတွေကိုအလားရှင်းပြကူညီပေးလို့ရပါတယ်။
ထိုင်းချေဆိုင်မြန်မာအရေးလိလာသုံးသက်သူကိုဝင်းမင်းရဲ့အမြင်ဖြစ်ပါတယ်။